ကိုထင်းလင်းအောင်ရေပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်မြန်မာနိုင်ငံထဲမှာရှိတဲ့ဒီတရုတ်နိုင်ငံကယင်းဒီမြုပ်နှံမှုတွေလှုပ်ထားတဲ့ဒီဆက်ရုပ်အလုပ်ရုံတွေမိရှုဖျက်ဆီးခံနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကစိုးရိမ်နေတာမျိုးတွေထပ်မဖြစ်အောင်ကာကွယ်ပေးဖို့ဆိုပြီးတော့ပြောထားတာရှိပါတယ်ဒီပေါ်မှာ CRPH ရဲ့အမြင်ကိုသိကြပါတယ
်ဟောအဲ့ဒါကတော့ကာကွယ်တာကတော့မှန်တာပေါ့ဗျာကာကွယ်ရမှာပေါ့ဘာဖြစ်လို့လဲဆိုတော့ကိုယ်နိုင်ငံထဲမှာရှိနေတဲ့business တွေပဲလေဒါပေမဲ့ဒီဖက်ကနေပြန်ကြည့်လို့ရှိရင်ဒါတွေကဘယ်သူကမီးရှို့တာလဲဆိုတာကအခုအထောက်အထားတွေနဲ့ထွက်လာပြီလေဗျာဘယ်လိုလဲဆိုတော့ဒီစစ်ကောင်စီကနေပြီးတော့ပဲသူတို့ကဒါတွေကိုတည်တည်ချာချာကိုစနစ်တကျလှုပ်ပြီးတော့မှဒီတရုတ်နဲ့မြန်မာလူလူနဲ့ကြားထဲမှာသူတို့ကဒါ cloud ဆန်ထားတယ်ဆိုတော့ဒါအရင်သိတာလေဆိုတော့ဒီလိုမျိုးဖြစ်နေရဲဆိုတာကဒါစစ်ကောင်စီချိနေတဲ့အကြောင်းမလို့ကိုစစ်ကောင်စီရဲ့အေဂျင်စီတွေနဲ့ဒါနားလည်မှုလွှဲအောင်လှုပ်ထားတယ်ဆိုတော့ဒါအရင်သိတာနေတယ်ဗျာ
တဖက်မှာလည်းပေါ့နော်အရင်ဟိုကနေတဆက်သေးပဲတရုတ်ဘက်ကပြောထားတယ်ဒီမြန်မာနိုင်ငံမှာနောက်ထပ်သွေးထွက်တန်ယူတွေမဖြစ်အောင်ကာကွယ်ဖို့နောက်ပြီးတော့ထိန်းသိမ်းသိမ်းသိမ်းလုပ်ကြဖို့ဆိုပြီးတော့ပြောထားတယ်ဒီပေါ်မှာရော CRPH အနေနဲ့ဘာများမှတ်ချက်ပေးလို့လဲ
ဒါကတော့ကျွန်တော်တို့ကတရုတ်ကဒီလိုပြောလာတာကိုကျွန်တော်တို့ကကြိုဆိုပါတယ်ဘာဖြစ်လို့လဲဆိုတော့ဒီကိစ္စတွေကလည်းပဲခုနပြောသလိုပဲငင်းညမ်းစွာဆန္ဒပြနေတဲ့နော်လူငယ်တွေလူကြီးတွေဘယ်သူမဆိုကိုသူတို့ကသွေးထွက်တန်ရုံဖြစ်အောင်ကိုတိတ်ဆက်ညှင်းပန်းတပ်ဖြတ်ပြီးတော့ကိုထိမ့်သိမ့်နေတာဒါနိုင်ငံတကာဥပဒေနဲ့လည်းမညီဘူးเนาะဘယ်နိုင်ငံရဲ့ဥပဒေနဲ့မှလည်းမညီဘူးဒီဒီမြန်မာနိုင်ငံဥပဒေနဲ့လည်းမညီဘူးဒါ crime ပဲဗျာဒါကရာဇဝတ်မှုပဲเนาะအဲ့တော့ဒီဟာတွေကိုထိမ့်သိမ့်ဖို့ဆိုတာကကျွန်တော်တို့ဘာလက်နက်မှမရှိတဲ့လူတွေကဘာသွေးထွက်တန်ရုံမှဖြစ်အောင်လုပ်နေတာမဟုတ်ဘူးเนาะစစ်ကောင်စီကသာလျှင်ဒီဟာကိုလုပ်နေတာဖြစ်တဲ့အခါကျတော့စစ်ကောင်စီကဒါကိုထိမ့်သိမ့်ရမယ်ဆိုတာကိုဒါကိုကျွန်တော်တို့ကကျေကျေလောင်လောင်ပြောဖို့လိုလာပြီပြအခုဆိုရင်ဒါတရုတ်ဆိုရကနေပြီးဒါကိုပြောလာပြီဆိုတော့ဒါကကျွန်တော်တို့ကြိုဆိုရမှာဖြစ်တယ်သူတို့ကဒါကိုအလေးနဲ့ထားပြီးတော့လုပ်ရမှာဖြစ်တယ်တရုတ်ဆိုရမှာမဟုတ်ဘူးဒါနိုင်ငံတကာကပြောနေတာဆိုတော့ဒါစစ်ကောင်စီကဒါကိုတကယ့်ကိုအလေးနဲ့ထားပြီးတော့ဒါလူလူပေါ်မှာညှဉ်းပန်းနှိပ်စက်တပ်ဖြတ်နေတာတွေကိုချက်ချင်းရဖို့လိုပြီပြဆို
တော့နောက်တစ်ခုကျွန်တော်မေးချင်တာကတော့အခုဆိုရင်ပေါ့အမေရိကန်နိုင်ငံသားရေးဝန်ကြီးရောကာကွယ်ဝန်ကြီးရောအာရှကိုတွားနေကြတယ်ဒီခီးစဉ်ထဲမှာလဲဒေသတွင်းကအရေးကြီးတဲ့ကိစ္စရတဲ့ကိုသူတို့ကဟိုဆွေးနွေးကြမှာပေါ့နော်ဒီထဲမှာတချို့ကတုံ့ပြန်နေကြတာကတော့လက်ရှိမြမအရေးကိစ္စကိုလည်းဆွေးနွေးကြဖို့ရှိရဲဆိုပြီးတော့တုံ့ပြန်နေကြတယ်။ဆိုတော့သူတို့ရဲ့ဒီအာရှခီးစဉ်ကမြမနိုင်ငံအတွက်ဘလောက်ထိအရေးပါလာနိုင်မလဲ
။လက်ရှိအခြေအနေရသလိုရှိရင်မြမနိုင်ငံကထိတ်တန်းဆွေးနွေးပွဲမှာသူတို့ရဲ့စကားဝိုင်းထဲမှာထိတ်တန်းကနေပါလာဖို့ရှိမှာဗျ။ဘာဖြစ်လို့လဲဆိုတော့သူတို့ကဒေတာရင်းတည်ငြိမ်မှုကိုလိုချင်လို့ဒီ Indo-Pacific Data Quad Meeting ကိုသူတို့ကအဓိကထားပြီးတော့လှုပ်လာတာ။နော်ပြောလို့ရှိရင်တော့လေဒါ geopolitics ကချင်းချင်းချာထိမ့်မှုနော်ဒေတာရင်းတည်ငြိမ်မှုဆိုပြီးလှုပ်လာတဲ့အခါမှာကျွန်တော်မြန်မာနိုင်ငံကဒီလိုအချိန်မှာဒီလိုထဖြစ်နေရဆိုတော့ဒါကဒေတာရင်းကိုရိုက်ခတ်မှုတွေအများကြီးဖြစ်နိုင်တယ်လေဘယ်လိုမျိုးပြကန်ရိုက်ခတ်မှုဖြစ်နိုင်တယ်လဲဆိုတော့နောက်ဆုံးအဆင့်ပြည်တွင်းစစ်ဖြစ်ကောင်းဖြစ်လာမယ်နော်အခုဆိုလို့ရှိရင်လူတွေကမခံမရနိုင်နေဖြစ်လာပြီအဲအဲ့လိုဆိုလို့ရှိရင်အကယ်၍မြန်မာလူတွေကဒါကို resist လုပ်လာမယ်ဆိုလို့ရှိရင်ဒါကမတည်ငြိမ်မှုတွေပုံမို့ပြီးတော့ပြင်းထန်လာပြီးတော့နော်ဒေတာရင်းနိုင်ငံတွေကိုပါပို့ပြီးတော့ထိခိုက်လာဖို့ရှိတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အရင်တော့ကလည်းဖြစ်ခဲ့မှုတာပဲလေ။ဒါတွေကရာဇဝင်မှာလည်းရှိခဲ့တာပဲ။နော်ဘယ်လိုလဲဆိုတော့နိုင်ငံဒီနိုင်ငံတွင်းမှာနေလို့မရတော့ဘူး။နော်ဒီလောက်ဂျန်တန်ရက်ဆက်လာပြီဆိုလို့ရှိရင်ချားဘေးပတ်ဝန်းကျင်မှာရှိနေတဲ့အိန္ဒိယနိုင်ငံတွေကိုဝင်ရောက်ပြီးတော့ခိုလုံရတာတွေအများကြီးရှိခဲ့မှုတဲ့တာရကကြီး။အသိန်းနဲ့သန်းနဲ့ချီပြီးတော့ပြေးလွှာပုန်းချောင်ရတာတွေခိုလုံရတာတွေအများကြီးရှိ။အဲ့တော့ refugee တွေအများကြီးရှိလာနိုင်တယ်။ဟိုဒါဆိုလို့ရှိရင်ဒီသာရင်းမတည်ငြိမ်မှုကိုဒါဖြစ်ပေါ်လာစေမယ်ဆိုတော့ဒီကိစ္စကသူတို့ဒီ Quad Summit ကနေပြီးတော့ဒါဟိုအရန်ကိုစိုးရိမ်တကြီးနဲ့စောင့်ကြည့်နေမဲ့ကိစ္စဆိုတော့ဒါအမြဲကြီးလက်ခတ်မလွဲဘူးဗျ။
နောက်ဆုံးတစ်ခုပါကျွန်တော်ဒီခီးစဉ်သူတို့ရဲ့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ဒီခီးစဉ်အဆုံးမှာပေါ့နော်ဒီတရုတ်အစိုးရထိတ်တန်းတောင်းဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေတယ်ဆိုတော့ဒီဆွေးနွေးပွဲအထက်မှာရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီတရုတ်နိုင်ငံရဲ့ယက်တိချက်ကိုအမေရိကန်ဘက်ကဘယ်လောက်ထိဖိအားပေးနိုင်မယ်လို့ရောမြင်မိလဲ
။အမေရိကကတော့ဥဆောင်ပြီးတော့ဒီ Quad ကိုလုပ်တယ်ပြီးလို့ရှိရင်တရုတ်ဆွေးရနယ်လည်းတွေ့မယ်ဆိုတော့ဒါကောင်းတဲ့အလားလာပေါ့ဗျာ။အဲတဖက်ကကြည့်လို့ရှိရင်လည်းအမေရိကကတော့မှပဲဖိအားပေးစရာမလိုပဲနဲ့တရုတ်ဆွေးရကနေပြီးတော့သူကိုယ်တိုင်ကစိုးရိမ်မကင်းဖြစ်လာတာရှိလာပြီလေဗျာ။အခုဆိုရင်တရုတ်ရဲ့တရုတ်ကုမ္ပဏီတွေမီးရှို့ခံရတယ်တရုတ်ဆက်ယုံတွေမီးရှို့ခံရတယ်ဆိုတော့ဒါကသူ့အနေနဲ့သူရင်မကင်းဖြစ်လာမယ်ဆိုလဲဖြစ်လောက်တယ်။ဘာဖြစ်လို့လဲဆိုတော့သူကလည်းသူတရုတ်လူမျိုးတွေဒီမြန်မာနိုင်ငံမှာလာပြီးတော့ကြီးဝါးရေးလာလုပ်နေတဲ့တရုတ်လူမျိုးတွေကိုကာကွယ်စေချင်တယ်။နောက်ပြီးလို့ချင်းသူတို့လည်းတည်ငြိမ်တဲ့အစိုးရကိုသူတို့ကလိုချင်မှာပဲဗျ။အဲ့တော့အမေရိကရဲ့ဥဆောင်မှုနောက်မှာတော့သူလိုက်ရှာမလိုဘူး။သူရဲ့တိုက်တွန်းမှုတော့ကတော့မှစောင့်မနေပဲနဲ့ Tiu soya guroma to biola, Vishin Chile Hotamala. A guroma dura dao dilo Twitter than your mood in Pinirago, Yatanga Yapalo, do a biola visor. Daga, throw no buba on biro, no lime solution, eh? Not the water new mood in it, Emma, BN democratization, democracy for Samuma, Drua, Dilomio, Ninin Chenyan, Pianlo, throw in a tight dome solution, Daga, the Gago, Emma Bia, Kana, late Emma, Pianle Domino, you saw it. I don't.
Okay, well, good. Okay,
Jesus. Okay, Jesus.